နိုင်ငံသားတဦးချင်းစီရဲ့လူခွင့်ရေးနဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေကိုအာဏာပိုင်တွေဝင်ရောက်ထိပါလို့မရအောင်အကာအကွယ်ပေးမဲ့နိုင်ငံသားများပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးရေးဥပဒေကြမ်းကိုအတည်ပြုနိုင်ဖို့မကြခင်ပြည်တော်စုလွှတ်တော်ရဲ့အဆုံးအဖြတ်ရယူတော့မှာဖြစ်ပါတယ်။အရင်စစ်အစိုးရလက်ထက်တုန်းကအတိုက်အခံနှိမ်နင်းရေးလို့အကြောင်းပြပြီးလူတဦးချင်းစီရဲ့လွတ်လပ်ခွင့်တွေကိုမငဲ့ကွက်ဖဲအာဏာပိုင်တွေရဲ့ထင်သလိုဆောင်ရွက်မှုတွေမျိုးထပ်မဖြစ်အောင်အကာအကွယ်ပေးမဲ့ဥပဒေအဖြစ်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကကြိုးဆိုခဲ့ကြပေမဲ့နိုင်ငံတော်လုံခြုံရေးပိုင်းဟာခွက်ဖြစ်မယ်ဆိုပြီးတော့စိုးရိမ်မှုတွေလည်းရှိနေပါတယ်။ VOA သတင်းတောက်မေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။တချိန်ကစစ်စိုးရလက်ထက်မှာနိုင်ငံရေးသမားတွေကိုခွင့်ပြုမိတ်တစုံတရာမပါဝင်ပဲဝင်ဖမ်းတာတွေနောက်ရောက်ခံလိုက်တာတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်နဲ့လုံခြုံမှုကိုကာကွယ်ပေးနိုင်ဖို့အာဏာပိုင်တွေရဲ့မတရားဖိနှိပ်မှုကိုအကာအကွယ်ပေးနိုင်ဖို့ရည်ရွယ်ချက်တွေနဲ့ဒီဥပဒေကြမ်းကိုတင်သွင်းလိုက်တာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဥပဒေခွင့်ပြုချက်မပါဘဲနေအိမ်ကိုဝင်ရောက်ဖမ်းဆီးတာပစ္စည်းတွေသိမ်းယူတာဖုန်းစာအစရှိတဲ့ဆက်သွယ်ရေးစနစ်ကိုကြားဖြတ်နားထောင်တာနောက်ရောက်ခံလိုက်တာစတာတွေကိုတင်းတင်းကြပ်ကြပ်ဒီဥပဒေမှာတားမြစ်ထားပါတယ်။ဒီစဲဥပဒေတရက်ရက်ကခွင့်ပြုလိုက်တဲ့ကိစ္စကလွဲရင်တရားရုံးရဲ့ခွင့်ပြုချက်မပါဘဲဘယ်သူ့ကိုမှတရက်ထက်ကျော်လွန်ပြီးချုံနှောင်ထားတာမလုပ်ရဘူးလို့လည်းဒီဥပဒေမှာပြဋ္ဌာန်းထားပါတယ်။ဒီလိုတားမြစ်ချက်တွေကိုဖောက်ဖျက်မယ်ဆိုရင်အနည်းဆုံး16လကနေအများဆုံး9နှစ်အထိအပြစ်ပေးနိုင်တဲ့အပြင်ငွေဒဏ်အရ3သိန်းကနေသိန်း30အတွင်းပေးဆောင်ဖို့ပြဋ္ဌာန်းထားပါတယ်။ဒီဥပဒေဟာပြီးခဲ့တဲ့နှစ်စက်တင်ဘာလလောက်ထဲကတင်သွင်းလာတဲ့ဥပဒေကြမ်းတစ်ခုပါ။ဒီဥပဒေပြဋ္ဌာန်းနိုင်ဖို့လွှတ်တော်နှစ်ရက်ဆွေးနွေးခဲ့တာမှာနိုင်ငံလုံးကျုံရေးအတွက်ဒီဥပဒေကိုပြဋ္ဌာန်းဖို့မတင်သေးဘူးလို့လည်းတက်မတော်သားကိုယ်စားလှယ်တွေဘက်ကတင်ပြခဲ့တာတွေရှိခဲ့ပါတယ်။ဒီဥပဒေပြဋ္ဌာန်းတဲ့ရည်ရွယ်ချက်နဲ့နိုင်ငံတော်လုံခြုံရေးအတွက်မပြဋ္ဌာန်းသင့်တဲ့ဥပဒေလို့ဝေဖန်မှုတွေရှိနေတဲ့အပေါ်ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီဝင်ဥက္ကဋ္ဌဦးထွန်းထွန်းဟိန်ကအခုလိုပြောဆိုလိုက်ပါတယ
်ဘဝရဲ့လုံခြုံမှုကပေါ်တိကလိုယဉ်မှုနဲ့လိုတယ်ပစ္စည်းတွေလုံခြုံမှုနဲ့လိုတယ်ပေါ့တမီးရဲ့နော်အဲ့ဒီဆိုအငယ်တော့အဲ့အကာအကွယ်ပြင်းတဲ့သူကအငယ်တော့ဒါကိုကြားရမှာပါရာဇမှုကြီးနေတာလို့ဥပမာမျိုးစေးဝါတို့ဓာမျိုးစုဥပဒေရနေပြီးတော့ဟိုစုံစမ်းဖို့စွန့်ပေးထားရဲ့ဥပဒေတွေလည်းအများကြီးရှိပါတယ်။အဲဥမွေးစီကောနောက်ခံလိုက်ရင်လည်းတာမန်ဟိုပြည်သူပြောက်နောက်ခံလိုက်တာမပြူပါဘူးတမီးရဲ့
။ဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့လွှတ်တော်နှစ်ရမှာဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ဒီဥပဒေမှာပါတဲ့စကားအသုံးနှုန်းတွေနဲ့ပတ်သက်လို့လွှတ်တော်နှစ်ခုသဘောထားကွဲလွဲနေတာမို့မကြခင်မှာပြည်တော်စုလွှတ်တော်မှာမဲခွဲဆုံးဖြတ်သွားဖို့ရှိနေပါတယ်။အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်နှစ်ရစလုံးမှာဒီဥပဒေချမ်းနဲ့ပတ်သက်ပြီးသဘောထားကွဲလွဲတဲ့အချက်ခုနှစ်ချက်နီးပါးရှိနေပါတယ်။ဒီခုနှစ်ချက်နိဗ္ဗာန်ဟာစကားအထအတူနဲ့အတိတ်ပဲဆိုလိုရင်းလွဲတာသာဖြစ်တယ်လို့ဥပဒေကြမ်းကော်မတီဝင်ဦးထွန်းထွန်းဟိန်ကတော့ပြောပါတယ်။ဒီဥပဒေကြမ်းပြဋ္ဌာန်းတာနဲ့ပတ်သက်လို့88မျိုးဆက်ចောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုမြအေးကတော့အခုလိုတုံ့တက်လိုက်ပါတယ
်။နိုင်ငံသားတယောက်ရဲ့ဘဝလုံးစုံပေါ့နော်လွတ်လပ်ခွင့်ပေါ့ဗျာ။အဒီနှစ်ခုကိုကျွန်တော်မြင်တာကတော့ဗျာဥပဒေကြမ်းပြီးတော့မှကာဝယ်ပေးတင်တယ်လို့ကျွန်တော်တော့မြင်တယ်လေ။ကျွန်တော်ဒီဘက်လုံတိုင်းတခုလို့ဆိုရင်ဒါအကြောင်းပြချက်မှမရှိလေကျွန်တော်ထောင်မကြခင်ကတင်းလိုက်တယ်ကျွန်တော်ထောင်ဝတ်လာပြီတစ်နှစ်လောက်ကြာမှကျွန်တော်ပြန်ရပါပြီနောက်တစ်ခါနေနေကြကြကျွန်တော်တို့ဖောက်ချင်ခံရတဲ့ကိစ္စတွေဒါရင်းတော့ကျွန်တော်ကျင်နာပါဗျာဒီလိုဖြစ်ရလို့ဒီမရှိအောင်တော့နိုင်ငံသားတွေအကာအဝယ်ပေးတင်တယ်အကာအဝယ်ပေးရဥပဒေရရှိတင်တယ်လို့ကျွန်တော်မြင်တယ်ဒီကလုံခြုံရေးကိုအကြောင်းပြပြောပါဥပဒေနဲ့ကြော်လုံပြောပါနိုင်ငံသားခွင့်ရလို့ပိတ်ပင်တာလို့တားဆီးတာလို့ထုတ်ချတာလို့ကန့်သက်တာလို့တော့မဖြစ်တယ်လို့ကျွန်တော်မြင်တယ
်ဒီဥပဒေစမ်းစတင်တင်သွင်းတဲ့အချိန်လွှတ်တော်နှစ်ရလုံးဆွေးနွေးချိန်မှာတမရောသားကိုယ်စားလှယ်တွေဘက်ကလုံခြုံရေးခေါင်းစဉ်အောက်ကနေကန့်ကွက်မှုတွေရှိခဲ့ကြပါတယ်။လက်တလုံးမှာဒီဥပဒေကိုနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေနဲ့လူအခွင့်ရေးသမားတွေကတော့ကြိုးစုလျက်ရှိပါတယ်ရှင်။